ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာကိုဗစ်ကူးစက်မှုအများဆုံးရင်ဆိုင်နေရတဲ့ရန်ကုန်တိုင်းအတွင်းနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းလုပ်ငန်းအတော်များများရပ်ထားရတာကြောင့်အခြေခံလူရန်းသားတွေနေ့စဉ်စားသောက်ရေးအခက်ကြုံလာရပေမဲ့တိသာမြင်သာတဲ့ကူညီထောက်ပံ့မှုတွေမရဘူးလို့ပြောဆိုကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကိုဗစ်ကြောင့်ရန်ကုန်တိုင်းတွေကပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမကြီးဝန်ကြီးဌာနကစက်တင်ဘာ20ရက်နေ့ကထုတ်ပြန်ခဲ့တာအခုဆိုရင်3ပတ်ကြာလာပြီဖြစ်ပါတယ်ဒီကာလအတွင်းယောဂကူးစက်မှာကိုစိုးရိမ်လာကြောက်ရောနေမြေကျော်ပြီးသွားလာခွင့်ပိတ်ထားတာကြောက်ပါအငှားရင်မောင်းသမားတွေအခက်ကြုံနေရပုံကိုမြောက်တကုံမြို့နယ်ကကိုပိုင်ရင်ပြေးဆွဲသူဦးတန့်စင်ဦးကပြောပါတယ
်ကားကတော့အခုကျွန်တော်တို့ကတော့ရက်သွားတဲ့ပုံစံဖြစ်သွားတာလေနော်အချို့အုံနာကြီးနဲ့မဖြစ်မနေမောင်းရမယ့်လူတွေကြတော့ဒီကားတွေပြန်အားကုန်တော့ပေါ့ကောင်းလားဆောင်းမများဒီမှာကားတွေပုံနေတာကိုတွေ့ကြရပါတယ်။ဟောမြောက်တော့ဘုံဆိုအစိုးရအဲ့လိုဝေချင်ရေးဆိုရင်လုံးဝမရှိဘူး။မရှိတော့ဟိုလွတ်တော်ကိုယ်စလဲကသူကသူ့ page ကနေပြောပါတော့။အကက်ကဲရှိတဲ့လူတွေပေါ့။သူစီ comment နဲ့လှမ်းပြီးတော့တောင်းပါ။အဲ့တော့သူလိုက်ပေးတယ်။ကော်ရုံမရှိုံနဲ့တော့တယ်လီဖုန်းနံပါတ်ပေးပြီးတော့မတောင်းကြဘူးလေ။တော်တော်ကြီးကိုခက်မှတောင်းကြတာပေါ့နော်။အဲ့သူတော်တော်ပေးတယ်။ဆန်တို့စီတို့ကျူတို့ခောက်ဆွဲကြောက်တို့ပေါ့
။ Stay at home အမေစတင်ထုတ်ပြန်ပြီးရပိုင်းတွင်ရန်ကုန်တိုင်းတွေကပြည်သူတွေစားတော့ရေးပြေလဲအောင်စားနပ်ရိက္ခာကိုခွဲတန်းနဲ့ဖြန့်ဝေဖို့စီမံဘဏ္ဍာဝန်ကြီးဌာနကအစည်းအဝေးကျင်းပပြီးပြင်ဆင်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အခုချိန်ထိဘယ်လိုအခြေခံစားတော့ကုန်မျိုးမှလာရောက်ကူညီတာမရှိသေးဘူးလို့မင်္ဂလာရိုမြို့နယ်ဇပင်တုဆက်ယုံတခုမှလုပ်နေတဲ့မတ်ခိုင်ခိုင်ကပြောပါတယ
်အခု94ရက်ဆိုတော့တရားဝင်ဆက်ပိတ်လိုက်ပြီပိတ်ထားတဲ့အတွက်တော့ခြေခံလမ်းစာမပေးနိုင်ဘူးလို့ပဲပြောတယ်နောက်တော့အခုလိုကာလအတွင်းမှာကြတော့လူမျိုးဆန်တို့ဘာလို့အဆအဆအရရဘသူစီရမှလည်းရတာလည်းမရှိဘူးအရင်ခက်ခဲတွေရှိနေတော့ဘလို့အောင်စားတော့ကမှမသိဘူးလို့အောင်မှအခုအဲ့လိုကြုံတွေ့နေရတဲ့လူတွေကဒီမင်္ဂလာတုံးဒီကမြို့နယ်တုံးမှသုံးပုံနှစ်ပုံလောက်တော့ရှိတယ်ရှင
်ရန်ကုန်ယူဇနာပလာဇာမှာအဝတ်ထည်တွေရောင်းတဲ့ကိုချက်ကတော့သူတို့ဈေးတွေပိတ်ထားရပြီးဆိုင်အလုပ်သမားတွေလည်းနေ့စဉ်စားတော့ရေးပြဿနာကိုလုံးပန်းနေရတယ်လို့ဆိုပါတယ်
ဒီလည်းပိတ်တယ်ဆိုင်လည်းပိတ်ထားတာပေါ့ဒီဘွားကြီးလည်းမရှိတော့ဒီဝန်ထမ်းတွေတော့ကြတော့သူတို့တော့ဖိချိုက်တယ်ပေါ့နော်နောက်တော့ပြန်ဆိုင်ကငှားပြီးလှုပ်တာတဲ့လူလုပ်ငန်းလည်းမဖြစ်ဘူးဆိုင်ရေးရေးတက်တာပေါ့နော်ဒီလှုပ်သမားတွေသူချီးပြီးပေါင်နေပြီသူတို့တော့ကမနစ်ခံတော့မရှိဘူးဗျာအဲ့တော့သူတို့ကဆိုင်ရံပြီးအများကြီးရှိတယ်လို့ဖေးရဖွဲ့ပြောတာပဲဆိုင်ရံလူသားတွေသူဖေးလာတော့ကျွန်တော်တို့မကြားဘူးပေါ့
ကိုဗစ်ကြောင့်လူမှုပူလုံရေးခံစားခွင့်မရှိတဲ့အလို့သမားတွေအတွက်စားဝတ်နေရေးအခက်အခဲကိုကူညီဖို့အစိုးရကကြံ့ငွေဘီလီယံ20သုံးဆွဲဖို့ပြင်ဆင်နေတဲ့သတင်းတွေဒီအပိုင်းတွင်ထွက်ပေါ်ခဲ့ပါတယ်။ယောဂကူးစက်မှုတွေအခုတည်းပိုပြီးဆက်တိုးဖြစ်နေမယ်ဆိုရင်နေ့စဉ်ဘဝအခြေအနေကိုမတွေးဝန်ဘူးလို့စက်ယုံအလို့သမားမတ်ခန့်ခန့်ကညှိတွားပါတယ
်။သူတို့အခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော်။စက်ယုံဘရဲ့အနေထားကြမြင်တော့လေအပြည့်စုံမပေးနိုင်အောင်မှဖူလုံရေးရပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ဟိုအခြေခံလာစာလေးကိုတော့ရန်ကုန်တော့တင့်တော်တလောက်လေးထည့်ပေးစေခြင်းနဲ့ကိုယ့်ရဲ့လက်ရှိစားရေးတောက်ရေးလေးနေလို့ရခိုးလုံလို့ရဖို့လေးအတွက်လောက်ပဲတောင်းဆိုချင်တာပါရှင့
်ရန်ကုန်တိုင်းအတွင်းမင်္ဂလာရိုမြို့နယ်ဟာစေယုံအလုပ်ရုံအများစုရှိတဲ့ဒေသလေးဖြစ်ပါတယ်ခင်ဗျာ